ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2015ရွေးကောက်ပွဲကိုအောက်တိုဘာလကုန်နိုဝင်ဘာလဆန်းထဲမှာလုပ်မယ်လို့ပြောလိုက်ပြီးဆိုတော့ NLD ပါတီရွေးကောက်ပွဲဝင်ဖို့ဒါဟာလူကျင်တဲ့အဖြစ်တစ်ခုရပြီလို့ပြောနိုင်မလားရှင
့်။ဘာမပြောနိုင်ဘူးကွာသူတို့ကသူတွေကတရားဝင်ပြညာရအောင်ပဲ။အခုကနှုတ်ပြောနေတယ်သူအပြည့်ရောနေတယ်ကျွန်တော်တရားဝင်ပြညာတော့ကျွန်တော်စောင့်အောင်ပါလိမ့်မယ်။
ဟုတ်ကဲ့ဆိုတော့ NLD ပါတီရွေးကောက်ပွဲဝင်ဖို့အတွက်ဘလို့အတိအကျဘလို့ပုံစံမျိုးတွေတစ်ချက်ပို့ပြီးပြည့်စုံအောင်အံ့ခဲ့ပြောနိုင်မလားရှင
့်။ဒါကျင်းပမယ်ဆိုတဲ့ပညာချက်မှာမဲကနာနဲ့ဘယ်နှခုလဲဘယ်ဟာနေလဲဆိုတာလည်းပါတယ်ကျွန်တော်တို့ကဓာတိပြီးမှရုပ်ပုံဝင်တဲ့လူတွေလည်းသိကျင်းလို့ရ
ဟုတ်ကဲ့ရှင
်အဲ့ဒီဥစ္စာတွေကိုကျွန်တော်တို့သိဖို့လိုတယ်နောက်ပြီးတော့သိတဲ့အတိုင်းပဲဘာစနစ်နဲ့ရုပ်ပုံလို့ကြာမှာလဲအရာလားအညာရစီနိုင်လား MTPP လို့ကြာဓာတိတော်မှမချင်းသေးဘူးဘူး
ဟုတ်ကဲ့ရှင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2015ရွေးကောက်ပွဲအတွက်လက်ရှိလက်တလောအထိပေါ်ထုတ်ထားတဲ့စီမင်းစည်းကမ်းတွေနီးဥပဒေတွေနဲ့ပတ်သက်လို့ရော NLD ပါတီကလက်ခံပါလားရှင်ဒီထုတ်ပြန်ချက်တွေပေါ်မှာကန့်ကွက်ဖို့ရှိပါလား
ဒီလိုလိုယူဆတဲ့ဟာတွေလည်းကျွန်တော်တို့ထုတ်ထားပါတယ်အဲ့ဒါဘာလဲဆိုတော့ကမ်ပိန်းလုပ်တဲ့ပတ်သက်ပြီးကျွန်တော်တို့ထုတ်ပြန်ထားတဲ့ဟာတွေကျွန်တော်တို့ကကမ်ပိန်းလုပ်တာကို UEC ကအဲ့ဒါလိုအမိတ်ကြောင့်ကြတာထုတ်ပြန်ခွင့်မရှိဘူးလို့ကျွန်တော်တို့ကအဲ့ဒီတိုင်းအဲ့ဒါကိုလည်းစာနဲ့ပို့ပါတ
ယ်သူတို့
ကတော့လက်မခံဘူးပေါ့ဗျာလက်မခံဘူးဆိုဒီသဘောတရားကိုလက်မခံတာစာတော့ရောက်ပါတယ်အဲ့ဒါကျွန်တော်တို့ရဲ့သဘောထားပဲ
ဟုတ်ကဲ့ရှင်ပြီးခဲ့တဲ့ရက်ပိုင်းက NLD ရုံးချုပ်မှာလုပ်သွားတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတောင်ဆန်းစုကြည်ကနေပြီး2015မှာပြည်သူတွေအနေနဲ့ဆုံးဖြတ်ချက်မှားမှောက်ကိုသူ့အနေနဲ့စိုးရိမ်နေဆိုပြီးပြောသွားတာရှိပါတယ်ဆိုတော့လေဆုံးဖြတ်ချက်မှားမှောက်ကိုစိုးရိမ်နေဆိုတာဘလို့အခြေအနေမျိုးကိုဆိုလိုတာပါလဲရှင်အကူညာဝင်ဒီဟာနဲ့ပတ်သက်ပြီးဘလို့များသိထားတာရှိလဲရှင
်ကျွန်တော်ရင်းစားတော့မှားမှောက်ကိုဖြစ်နေတာမဲပေးမှမှားဖို့ပါဗျာနောက်ပြည်သူအတွက်လုံးဝပါတီကိုပြီးဖို့လိုတာပေါ့နော်ကျွန်တော်တို့အမြင်သားအောင်ဆွဲထောင်နိုင်တာတွေပါဒီပေါ်မှာမူပြီးတော့ဖြစ်သွားနိုင်တဲ့ဓမ္မတာပဲလေဒါအမျိုးဆုံးရှိမှာပါဗျာနော
်ဟုတ်ကဲ့အခုဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကလည်း2015ပြီးမှလို့ပြင်မှတ်အခြေအနေဖြစ်နေပါတယ်ဒီတော့ NLD ပါတီက2015ကိုရွေးကောက်ပွဲအကဲဝင်မယ်ဆိုရင်2008ဖွဲ့စည်းပုံတိုင်းသွားရမယ်ဆိုတော့အဲ့ဒီအခြေအနေတွေကိုရောလက်ခံပါလားရှင
်ကျွန်တော်တို့ဖွဲ့စည်းပုံကြည့်ရအောင်ဒီပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပြင်ဆင်စင်တာတွေကိုအကျုံးနဲ့ကြောင်းနဲ့ကျွန်တော်ခေါ်ပြပြီးတော့ကျွန်တော်ကောက်ခွက်ပြင်ဆင်မှုတင်ပါတယ်ကျွန်တော်တို့ target တွေမပေးရပါဘူးဒါတွေကနာရတော့နိုင်တော့အကျိုးရှိတဲ့ဟာပေါ့ကျွန်တော်တို့အချင်းခန့်သမထားပဲနဲ့ကျွန်တော်ဆောင်ရနေခြင်းဖြစ်ပါတယ်။နောက်2015အတွက်လို့ပြောရင်မှားပါတယ်
။ဟုတ်ကဲ့ဒီအခြေအနေတွေနဲ့တဆက်သေးပါပဲရှင်။အခု59ဆလုံးကလည်းပြင်ဖို့ခက်ခဲနေတယ်ဆိုတော့ဒေါ်ဆန်းစုကြည်တမရဖြစ်ဖို့ဆိုတဲ့အချက်ကအတော်လေးနှဲပါနေတာတွေ့ရပါတယ်။ဒီတော့ NLD ပါတီအနေနဲ့ဒါဘယ်သူကတမရဖြစ်လာရင်ဖြစ်နိုင်ငံအတွက်တင့်တော်မယ်လို့ထင်ပါလဲရှင
်။ကျွန်တော်တို့အဲ့ဒါကပတ်သက်ပြီးဘာမှဆုံးဖြတ်ထားတာမရှိပါဘူး။ကျွန်တော်တို့ကဖွဲ့စည်းပုံအခြေအနေမှာလည်းမဆက်ကူဆလုံးနဲ့မကပါဘူးပြင်ဆင်ရကြတဲ့အားလုံးထဲသားပါပဲဒါကနောင်ကြည့်ရမယ်အချိန်ပုံမှာပဲကျွန်တော်တို့ဆက်လက်လှုပ်ရှားတော့မှာမို့လို့အားလုံးကိုချုံမှုပြီးအခြေပြေလို့မရပါဘူး
ဟုတ်ကဲ့ဥညာဝင်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်